ဥရောပသမဂ္ဂ EU အနေနဲ့ကိုကိုကိုခုခံကာကွယ်နိုင်ဖို့အတွက်ကာဝယ်ရေးနဲ့စီးပွားရေးတိုးမြင့်ဖို့ကိုအချိန်ဆွဲမနေဘဲအလျင်မြန်လှုပ်ဆောင်ဖို့လိုတယ်လို့နောက်တစ်ချိန်တက်တန်းအတွက်ထပ်မံရွေးချယ်ခံလိုက်ရတဲ့ EU အကြီးအကဲ Von der Leyen ကဒီကနေ့ဗုဒ္ဓဘူးနေ့မှာဥရောပလွှတ်တော်မှာတတိပေးပြောကြားလိုက်ပါတယ်။ဥရောပနယ်စပ်မှာဖြစ်ပွားနေတဲ့ Ukraine စစ်ပွဲအပါအဝင်ဥရောပသမဂ္ဂရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်အလျင်မြန်လှုပ်ဆောင်ဖို့သူနဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေဟာအဆင်သင့်ရှိပါတယ်လို့လည်းပြင်သစ်နိုင်ငံမှာကျင်းပနေတဲ့ဥရောပလွှတ်တော်မှာပြောကြားခဲ့တာပါနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂရဲ့လွှတ်တော်ကနောက်တစ်ချိန်တက်တန်းအတွက်တာဝန်ယူဖို့ထပ်မံရွေးချယ်လိုက်တဲ့ Von der Leyen ကတော့ကာဝေးရေးအသုံးစရိတ်အများအပြားတိုးမြင့်ဖို့တောင်းခံလိုက်တယ်လို့ဒီကနေ့ရင်ဆိုင်နေရတဲ့ချင်းချောက်မှုတွေကိုအလေးနဲ့ထားပြီးတော့အချိန်မဖြုံးမဲအားကျိုးမှန်တဲ့လှုပ်ဆောင်ရမယ်လို့လည်းပြောပါတယ်ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်စစ်အရှိအလဲပိုင်းစစ်ပွဲတရုတ်ရဲ့စီးပွားရေးဆိုင်ရာချင်းချောက်မှုတွေအပြင်အမေရိကန်ပြည်ထောင်စုမှဒေါ်နယ်ထရန့်သမ္မတအဖြစ်ရွေးချယ်ခံထားရတာတွေဟာဥရောပသမဂ္ဂအတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်လို့လည်းသူကပြောပါတယ်ရှင်